Human Rights Watch ကိုခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ဟာအမေရိကန်တတိယကြီး George Soros ကနေအလူငွေဒေါ်လာတန်တရာမကြာခင်ကလက်ခံရရှိခဲ့တာမှန်ပေမဲ့ရိုဟင်ဂျာရေးဆောင်ရွက်တဲ့နေရာမှာ Mr. Soros ရဲ့ဩဇာခံယူခြင်းမရှိပါဘူးဆိုပြီးတော့ညှင်းဆန်လိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသား Rich Hazeman က Human Rights အဖွဲ့ဟာတဖက်တပေါ်ပြနေတဲ့အဖွဲ့ဖြစ်ပြီးတော့ George Soros ကနေငွေအမြောက်များလက်ခံထားတယ်လို့ပြောဆိုဆွဆဲခဲ့ပြီးတဲ့နောက်ပိုင်းအခုလိုတုံ့ပြန်လာတာဖြစ်ပါတယ်ဒီကြောင့်ကိုကျော်အောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
သတင်းမီဒီယာနဲ့နေဖုံးရဲ့နောက်ကွယ်ကတိမ်မြုပ်နေတဲ့ရခိုင်ဒေသရဲ့အမှန်တကယ်အခြေအနေဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်ခြေစိုက်တင်ကဗျူဟာလေ့လာရေးအဖွဲ့ရဲ့ဆွေးနွေးဟောပြောပွဲတစ်ခုကို Novotel Hotel မှာမနေ့ကကျင်းပခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေကိုလေ့လာနေသူတဦးဖြစ်တဲ့ American နိုင်ငံသားRick Heisman ကပင်တိုင်ဆွေးနွေးသူတူဖြစ်ပါတယ
်။ Human Rights Watch same thing
Human Rights Watch အဖွဲ့ကတစ်ဖက်သက်တင်ပြတဲ့နေရာမှာတော်တော်ဆိုးပါတယ်။ဒီအဖွဲ့ကတင်ပြတဲ့အရှင်ခံစားတွေကိုခင်ဗျားတို့ဖတ်ကြည့်မယ်ဆိုရင်ရခိုင်ပြည်ကျေးမှုနဲ့ပတ်သက်ပြီးတော့ဘာမှပြည့်ရမှာမဟုတ်ပါဘူး။ Bengali Islam အကြမ်းဖက်အဖွဲ့နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကိုလည်းဒီအဖွဲ့ကဘာမှမလုပ်တာကိုခင်ဗျားတို့တွေ့ပါလိမ့်မယ်
။ Human Rights Watch အဖွဲ့ကအခုလိုတစ်ဖက်သက်ဖက်လိုက်ပြီးပေါ်ပြနေရတာကအမေရိကန်တခေကြီး George Soros ကငွေတွေအကြီးအကျယ်ရထားတာကြောင့်လို့ Rick Heisman ကဆိုပါတယ
် So what drives him to make these reports? Well, I think money is the main thing.
ဒီလိုတစ်ဖက်သက်အစီအစဉ်တွေဘာကြောင့်ထွက်လာသလဲဆိုရင်ကျွန်တော်ထင်တော့အဓိကအချက်ကငွေရောက်မယ်ဖြစ်ပါလိမ့်မယ် Human Rights Watch အဖွဲ့ရဲ့သမိုင်းမှာအကြီးမားဆုံးလူမျိုးပမာဏမကြာခင်ကပဲရထားပါတယ် George Soros ကဒေါ်လာတန်တရာလက်ခံထားတာပ
ါ Human Rights Watch အဖွဲ့ဟာ Saudi Arabia နိုင်ငံကလည်းငွေတွေလက်ခံထားတယ်လို့Rick Heisman ကဆွဆွဲထားတာပါဒီချက်ဒီနဲ့ပတ်သက်ပြီးတော့ Human Rights Watch အဖွဲ့ရဲ့တုံ့ပြန်ချက်ကိုသိနိုင်အောင် Human Rights Watch အရှာရေးရမှုဆောင်ညွှန်ကြားမှု Brett Adams ကိုကျွန်တော်ဆက်သွယ်ခဲ့ပါတယ်သူကတော့ George Soros ကအလူငွေလက်ခံတယ်ဆိုတာမှန်ပေမဲ့ Saudi Arabia ကငွေတွေရတယ်ဆိုတာကိုတော့မဟုတ်ဘူးလို့ဆိုပါတယ
် We are happy to accept funds from George Soros and other independent people
George Soros နဲ့ Soros နဲ့ကျင်းလုပ်တဲ့တခြားသူတွေကလူငွေတွေကိုကျွန်တော်တို့လူလူလားလားလက်ခံပေးအစိုးရရဲ့စီကတော့ကျွန်တော်တို့ငွေရမခံပါဘူး။ Saudi Arabia နိုင်ငံကကျွန်တော်တို့ငွေလက်ခံတယ်လို့ပြောတယ်ဆိုရင်အဲ့ဒါမှန်မှန်ပါဘူး။ကမ္ဘာတစ်ပတ်ကဘယ်အစိုးရရဲ့ငွေကိုမှကျွန်တော်တို့လက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဖွဲ့ဟာတီးခြားလွတ်လပ်တဲ့ policy တစ်ခုအဖြစ်အမည်ရက်တည်နိုင်ပြီးတူကြပါလိမ့်။အချက်လက်တွေပေါ်မှာပဲကျွန်တော်တို့အာရုံစိုက်ပါတယ်။ကျွန်တော်တို့ရှာတွေ့တဲ့အချက်တွေကိုအစီအကံစာဖြင့်ကျွန်တော်တင်ပြတဲ့အခါမှာဘယ်သူဘဝဘယ်အစိုးရဘယ်လူရှင်ရဲ့ဝင်ရောက်ဆက်သွယ်မှုမှမပါဘဲတင်ပြတာပါ
။ Human Rights Watch အဖွဲ့ရဲ့အစီအကံစာတွေထဲမှာလူရှင်တွေရဲ့လွှမ်းမိုးမှုတွေမပါဝင်ဘူးလို့လည်း Brett Adams ကဆက်ပြောပါတယ
် We accept money from private donors who are interested in promoting human rights. We do our own work. No donor tells us what to do including George Soros.
လူခွင့်ရေးတွေတူတက်အောင်လာစီရင်လူရှင်တွေဒီကနေ့ကျွန်တော်အလူငွေလက်ခံပါ George Soros အပါအဝင်လူရှင်တွေကဘာကိုလုပ်ပါဆိုတာမျိုးနဲ့လွှမ်းမိုးချေလေတာမျိုးကျွန်တော်တို့မခံပါဘူးကိုယ့်အလုပ်ကိုပဲကိုယ်လုပ်ပါတယ်ဩဇာလွှမ်းမိုးမှုမပါဘဲတရားရက်တည်နေတဲ့အဖွဲ့အစည်းပါလူဝင်ညာနဲ့ပတ်သက်ပြီးကျွန်တော်တို့လုပ်လာတာနှစ်အတော်ကြာပါပြီဒေါ်လာတန်တရာပေးမယ်လို့မကြေညာခင်လွန်ခဲ့တဲ့6နှစ်9နှစ်လောက်ကလေးကရိုဟင်ဂျာအရေးကိုကျွန်တော်တို့လှုပ်လာတာ
ပါအမေရိကန်တခေကြီး George Soros ဟာရခိုင်ပြည်နယ်တွင်းကရိုဟင်ဂျာဒုက္ခသည်စခန်းတချို့ကိုလည်းကိုယ်တိုင်ပါရောက်ကြည့်ရှုခဲ့ပုံသူဖြစ်ပြီးဒီရက်ကွာစစ်တွင်းကနာဇီတွေနှိပ်စက်ခဲ့တဲ့ဂျူးကျင်းသားတွေရဲ့ဘဝနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနှိုင်းယှဉ်ပြောဆိုခဲ့သူလည်းဖြစ်ပါတယ်သူဟာမြန်မာဒီမိုကရေစီရေးအတွက်လည်းအားပေးထောက်ခံနေသူဖြစ်ပါတယ် Human Rights Watch အဖွဲ့ရဲ့အာရှရေးရာမှူးဆောင်ညွှန်ကြားမှု Brett Adams ကတော့သူတို့ဖွဲ့ကိုဝေဖန်ဆွဆဲနေတဲ့သူတွေကသူတို့ဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာမှားတာတွေ့ရင်ပြပါလို့လဲဆိုပါလေ
He or anybody else wants to contest or disagree with our factual findings they need to show where we are wrong
သူတို့ဘက်ကတင်ကြတဲ့ချက်လက်တွေထဲမှာသဘောမတူနိုင်တာတွေမှားရင်းဖော်ပြတာတွေလို့ပြောနေတယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဘယ်ဟာမှားတယ်ဆိုတာကိုထောက်ပြဖို့လိုပါလေလူဝင်ညာတွေနှိပ်ကုတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရှောက်ဖွေတင်ပြထားတဲ့အချက်လက်တွေကမှန်ကန်တယ်ဆိုတာကျွန်တော်ဘက်ကသိကြပါတယ်
Rick Heisman က Human Rights Watch ဖွဲ့ဟာ George Soros ကငွေတွေလက်ခံနေဆိုပြီးတော့ဝေဖန်နေတယ်ဆိုရင်သူဟာ NLD ဆိုတာကိုလည်းတည့်ရက်ဝေဖန်နေတဲ့သဘောပဲလို့ Brett Adams ဆိုပါတယ်။ဒါကြောင့်လဲဆိုတော့ Don San Suu Kyi နဲ့ NLD ပါတီဝင်တွေနိုင်ငံရေးအကျဉ်းသားဘဝဖြစ်ခဲ့စဉ်ကတည်းက American တစ်ခေတ်ကြီး George Soros ကအားပေးကူညီလာခဲ့တာဖြစ်ပြီးအခု NLD ဆိုရရဲ့လှုပ်ဆောင်ချက်တချို့ကိုလည်းအခုညီတွေဆက်ပေးနေတာကြောင့်ပဲလို့ Human Rights Watch ဖွဲ့ကတုံ့ပြန်ပါတယ်။သူတို့ဖွဲ့အနေနဲ့တစ်ခေတ်ကြီး George Soros ကအလူငွေလက်ခံထားတဲ့ကိစ္စကိုလည်းရှုတ်ဝတ်ထားတာမဟုတ်ဘဲသူတို့ရဲ့ internet website မှာရှင်းရှင်းလင်းလင်းဖော်ပြထားတဲ့ကိစ္စပါလို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာမှူးဆောင်ညွှန်ကြားမှု Brett Adams ကပြောပါတယ်